စိတ်ချီဖျားကင်မွန်ချောင်းတောင်တက်မော်တော်ယာဉ်ဂိတ်မှာဒီကနေ့မနေ့10နာရီအချိန်လောက်ကဖြစ်ခဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတော့ဖျားဘူး3ဦးသေဆုံးခဲ့တယ်လို့ပဲလူ20နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။စိတ်ချီတောင်တက်လုံချွေးကြီးဂိတ်ကို PDF အဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်ဖျားဖြူအမျိုးသမီး3ယောက်သေဆုံးသွားတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။စိတ်ချီဖျားတောင်တက်မော်တော်ယာဉ်ဂိတ်တိုက်ခိုက်ခံရတဲ့တရင်တွေကိုတော့ကိုသားညိုကတင်ပြပေးပါမယ်ရှင်။
မိုးပြင်းနဲ့ကြိုက်ထုံမြို့နယ်ကကင်မွန်စခန်းခေါ်တဲ့ကင်မွန်ကြောင်ကြီးရွာကကြက်ချီယိုတောင်တက်မော်တော်ယာဉ်ဂိတ်မှာဒီနေ့မနေ့ပိုင်းတိုက်ခိုက်မှုဖြစ်ခဲ့တာပါတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြိုက်ချီယိုဂေါ်ဘကအဖွဲ့ဝင်တူကဗီဒီယိုကိုခုလိုပြောပါတယ
်ဆယ်နာရီ35မိနစ်လောက်ပါဖြစ်တာကားလေးလာခဲ့တာကင်မွန်စခန်းကားလေးလာခဲ့တာသူလာပြတဲ့အခါခရီးသူတွေချွတ်ချင်တယ်အဲဒီက300ပါချက်စီရမရှိတော့ပါတယ်အဲဒီရှိမှအကုန်လုံးပြည့်ပြီးလိုအပ်တာကိုမြို့နယ်အုပ်ချုပ်ရေးတပ်ကောဘောကပေါ်တော့ရောင်းရပါတယ်အလုံးလူအတားတကယ်ပတ်ပူးနေပါတ
ယ်တစ်ခါတက်ခဲ့မှုနဲ့လူညွေးအဖွဲ့တွေပြန်လဲရှင်းလင်းလှုပ်ဆောင်ခြင်းမိနစ်50လောက်ကြာမြင့်တဲ့အကြောင်းပြောပါတယ်အပြန်လှန်ပြစ်ခတ်မှုတွေရှိတဲ့ဆိုပေမဲ့ဘယ်အဖွဲ့ကပြစ်ခတ်တယ်ဆိုတာတော့ပြောဆိုသွားခြင်းမရှိပါဘူးတဆုံးသွားသူ3ဦးဟာဖျားဘူးဧည့်သည်အမျိုးသမီးတွေဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကနိုင်ငံပိုင်သတင်းမီဒီယာမှာထုတ်ပြန်ပါတယ
်စစ်ကောင်စီကမှဖျားဘူးလာနေတဲ့ဒီလူတွေကဒီလိုအမျိုးသမီး3ဦးတည်ဆုံးခဲ့ပါတယ်ဖျားဘူးလာကျောသားကြားရှိပြီးတော့အယူသမီးကိုပေါင်း18ယောက်ခန့်အရရှိခဲ့တယ်။အဲဒီမှာလုံချုံကြီးပေါင်းရွက်နေတဲ့မြန်မာငါရဲတပ်ဖွဲ့ကရဲတပ်ပေါင်းတူနဲ့ထိခိုက်တာအရရှိပြီးတော့သိရပါတယ
်။ခင်မုံကြောင်မော်တော်ယာဉ်ဂိတ်မှာတိုက်ခိုက်မှုကို KN မြို့သားစီယုံ KNU တပ်မဟာတင့်နဲ့ NUG CRPH လက်ဝေခံ PDF အဖွဲ့တွေဝင်ရောက်တိုက်ခိုက်တာဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။လက်နက်ကိုင်အဖွဲ့တွေဟာစောင်းနိုင်ကြီးကြီးရွာဘက်ကနေပြီးတော့ကားစင်းနဲ့ဝင်ရောက်လာပြီးတော့တောင်တက်ကားဂိတ်ကိုအကြောင်းမဲ့ပြစ်ခတ်ထွက်ပြေးသွားတာလို့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။စစ်ကောင်စီရဲ့နောက်ဆုံးထုတ်ပြန်ချက်မှာတော့ထိခိုက်ဒဏ်ရာရသူ19ဦးဆိုပြီးတော့ဖော်ပြထားပါရတယ်။ဖျားဘူးကုသိုလ်ယူနေတဲ့နေရာမှာအကြောင်းမဲ့ဝင်ရောက်တိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့စစ်ရာဇဝမှုကျွလွန်လားဆိုပြီးတော့လည်းစစ်ကောင်စီဘက်ကဆွဆွဲပါရတယ်။ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ KNU ပြောခွင့်ရသူနဲ့ဒေသတွင်း PDF အဖွဲ့တောင်းရှိသူတွေကိုသိအောင်လို့ VOA အနေနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ချက်ချင်းထုတ်ပြန်ပြောဆိုချက်တွေလည်းလက်တလောထွက်မလာသေးပါဘူး။ပြခမှုဖြစ်ပွားပြီးတဲ့နောက်မှာတော့ကြိုက်ချိုးတောင်ကအစင်ကားတွေကိုပဲခွင့်ပြုပြီးတော့အတက်ကားတွေကိုပိတ်ထားခဲ့တယ်လို့အဝင်ကားတွေလည်းမရှိတော့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ကင်မွန်စခန်းကတွင်ဆိုင်ရှင်တူကတော့ဖျားဘူးတွေတက်ခိုက်ခံရတာအတွက်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ
်။ဆက်လက်ပြီးဆယ်လိုက်ကျော်လောက်ဆိုတော့အမားကလည်းဖြတ်ကျုပ်ကုန်မယ်။ဖြတ်တာလည်းကြာအမားကတကားတွေပိတ်ပိတ်ပြီးတော့ဒီအိမ်ထဲမှာပဲနေဖြတ်တာပြစ်နေတာပဲခမကြီး။အဆန်လွတ်ကြတာကတော့ဆရာကလည်းဘလို့ဖြစ်မှလည်းဒီအပြေတော့မထွက်ဘူး။ဒါကလည်းဆရာဘူးအားကိုးတော့ဆရာကမပြစ်ပဲကြည့်လို့ဖြစ်တော့လေဒီနားမကောင်းဘူး။
ကျေချီယိုဖျားဘူးကာလာဟာသတင်းကြိုလာပြီးနေကစပြီးတော့ကဆုံလာပြီးနေချီတတ်မှတ်ထားတာပါ။ဖျားဘူးရာသီကာလာမှာနေ့စဉ်ပြင်းပြဖျားဘူး9000လောက်အထိရှိတတ်ပါတယ်။စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျေချီယိုဖျားတီစီယာကြိုက်ထုမျိုးနယ်အတွင်းမှာမြန်မာစစ်တပ်နဲ့ကရင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်စီစစ်တပ်နဲ့ PDF တပ်ဖွဲ့တွေကြားဖြစ်စီမကြာခဏဆူလို့တိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်ခင်ဗျ။